ရောညာမှုစနစ်ပေါ်မှာလူမျိုးတုံးတက်ဖြတ်မှုအဆင့်ထိကျူးလွန်နေဆိုတဲ့တက်တေကအထောက်ထားတွေရနိုင်အောင်စုဆောင်းဖို့ကုလသမဂ္ဂဘက်ကစီစဉ်နေပါတယ်။ကုလသမဂ္ဂရဲ့လူမျိုးတုံးတက်ဖြတ်မှုအန်တာရေးဆိုင်ရာအထူးချံပေးပုဂ္ဂိုလ်အတ္တမတရင်ကတရားဥပဒေအရစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အနေနဲ့တက်တေကအထောက်ထားတွေကိုရှာဖွေစုဆောင်းသွားမှာလို့ဘင်္ဂလားဒေ့ရှ်နိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌခါဇိုင်းရီယေဇူဟော့ခ်နဲ့မြို့တော်ဒါကာဘာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ကြတော့မှအခုလို့ပြောခဲ့တာပါ။မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတက်ဖြတ်မှုအဆင့်ထိကျူးလွန်တဲ့လုပ်ရက်တွေရှိခဲ့ကြောင်းတက်သေးပြနိုင်မဲ့အထောက်အထားတွေကိုရှာဖွေစုဆောင်းမှာဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့တရားဥပဒေဆိုင်ရာစုံစမ်းစစ်ဆေးအဖွဲ့တစ်ခုကိုမြန်မာပြည်ကိုဆေလွတ်ဖို့လိုအပ်ပြီးတကယ်လို့ကုလသမဂ္ဂကသတ်မှတ်ထားတဲ့ခိုင်လုံတဲ့အထောက်အထားသတ်မှတ်ချက်၅ခုထဲမှာပါဝင်နေဆိုရင်ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူနိုင်တယ်လို့ကုလသမဂ္ဂရဲ့အကြံပေးပုဂ္ဂိုလ်ကသူ့ကိုရှင်းပြခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်လူခွင့်ရေးကော်မရှင်ဥက္ကဋ္ဌကသတင်းတောက်တွေကိုပြန်ပြောပြခဲ့ပါတယ်။ကုလသမဂ္ဂရဲ့တက်တေကန်ထောက်ထားရှာဖွေရေးအဖွဲ့ကိုရခိုင်ပြည်နယ်အတွင်းလာခွင့်ပေးမပေးဆိုတာကတော့မြန်မာအစိုးရဘက်မှမူတည်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နောက်ပိုင်းနိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်အတွင်းတွားရောက်ရေးမြန်မာအစိုးရကညှင်းပယ်ထားပါတယ်။တကယ်လို့ပြစ်မှုကျူးလွန်ကြောင်ထင်ရှားတဲ့ဆိုရင်ရဝန္ဒါနဲ့ကိုဆိုဗိုနိုင်ငံတွေကြုံတွေ့ကြရသလိုမြန်မာစစ်ဘုတ်ချုပ်တွေနဲ့တခြားပြစ်စစ်သူတွေ ICC လို့ခေါ်တဲ့နိုင်ငံတကာခုံရုံးကိုတက်ရမယ့်သဘောတွေရှိနိုင်တယ်လို့ဘင်္ဂလားဒေ့ရှ်အမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌခါဇိုင်းဟော့ခ်ကပြောပါတယ်။